အထက်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့နိုင်မယ်ဆိုရင်ပါတီရဲ့နာယကဖြစ်တဲ့ဦးတင်ဦးကိုဒုတိယသမ္မတခန့်အပ်ခံရနိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်လာပါတယ်။တရားဝင်မဲရလတ်တွေနဲ့အတီမပြုတ်ရသေးတဲ့မဲရလတ်တွေအရာ NLD ပါတီကရွေးကောက်ပွဲမှာအနိုင်ရမယ်အလားအလာတွေထွက်ပေါ်နေချိန်မှာပဲအစိုးရတစ်အတွက်ခေါင်းဆောင်ဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်လို့ခန့်မှန်းချက်တွေထွက်ပေါ်လာပေမဲ့ဦးတင်ဦးကိုယ်တိုင်ကတော့တာဝန်ယူမှာမဟုတ်ဘူးလို့ညင်ဆန်ထားတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မိုက်အင်ဂျင်နိုင်ကပြောပြပေးပါပါရှင်
။ဦးတင်ဦးကိုဒုတိယသမရခန့်အပ်နိုင်တယ်ဆိုတဲ့သတင်းတွေထွက်လာတာနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းသူ့အနေနဲ့ဆန္ဒလုံးဝမရှိကြောင်းနိုင်ငံတကာသတင်းတောက်တွေကဦးတင်ဦးကပြောပါရယ်။ဒီသတင်းနဲ့ပတ်သက်လို့လည်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုအခုလိုပြောပါရယ်
။အဲသတင်းကတော့ရုပ်ပြန်ဆက်တာတွေကိုဒါပေမဲ့ဘုရားအားလည်းဆန္ဒလုံးဝမရှိဘူ
း။လက်ရှိထွက်လာနေတဲ့တရားဝင်ရွေးကောက်ပွဲရလဒ်တွေအရ NLD အနေနဲ့လွတ်တော်မှာ80ရာခိုင်နှုန်းကျော်အနိုင်ရမယ်လို့မျှော်မှန်းထားတာကြောင့်အစိုးရဖွဲ့နိုင်မယ့်အနေအထားရှိမရှိဦးဝင်းထင်ကို VOE ကမေးမြန်းရမှာ
အခုကျွန်တော်တို့ဒီနိုင်တဲ့မြို့နယ်တွေရဲ့ရပ်ပြီးတော့ရောဘက်ကော်မရှင်ရဲ့ခြေရက်ရုပ်လေးကျွန်တော်စောင့်နေတယ်အဲ့တော့မှဒီဒီမှာဆိုတော့ကျွန်တော်အခုလောကျတက်တဲ့ခါကြီးကတော့ဟိုကိုယ့်ဘက်ကရတဲ့မြို့နယ်တွေကရတဲ့စီးနေပေါ်မူတည်တဲ့ခါကျတော့ခုနကကျွန်တော်ပြောလို့ပေါ့မြို့နယ်တွေအခြေခံနဲ့82ရာခိုင်နှုန်းကျော်တဲ့ဆိုလို့ရှိရင်သူကဖွင့်နိုင်တဲ့အနေထားတော့ရောက်မယ်လို့ကျွန်တော်ယူဆပါတယ်။ကိုယ်တော်ကဒီဖြစ်ပြီးဆိုလို့ရှိရင်တို့သူကဖွင့်တဲ့ခါမှာကဲပြတဲ့ဒီရွေးမယ်။အဲ့ဒီခါကျမှကျွန်တော်အကြည့်ညာမှာအခုတော့မပြောသေးပါဘူး
။ဒီတော်တွင်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ကြံ့ကြာမှုတွေစိန်ခေါ်မှုအခက်အခဲတွေရှိနေတယ်လို့အများကဝေဖန်နေချိန်မှာလာရှုမြို့နယ်မဲဆန္ဒနေမြေမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကဒုသမရဒေါက်တာဆိုင်းမောက်ခန်းနဲ့ NLD ကိုယ်စားလှယ်လောင်းရှင်ပြိုင်ရာမှာအနိုင်အရှုံးအငင်းပွားနေတာနဲ့ပတ်သက်လို့နောက်ဆုံးရလက်အရာဒေါက်တာဆိုင်းမောက်ခန်းအနိုင်ရသွားကြောင်းလာရှုမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကတာဝန်ခံတအုပ်ဖြစ်တဲ့ဦးမြင့်ဆန်းဦးက VOE ကိုပြောပါတယ
်။နောက်ဆုံးအချိန်ကတော့အခုကျွန်တော်တို့ဟိုသက်ဆိုင်ရာပါတီကိုယ်စားလှယ်ရဲ့တော့အများဟိုတက်တည်နေတော့ကျွန်တော်တို့သက်ဆိုင်ရာမြို့နယ်ယူကောက်ဝဲကော်မရှင်အဖွဲ့ဝင်နဲ့ပြည်သူ့လွှတ်တော်ကုလသမဂ္ဂအတွက်ဒေါက်တာဆိုင်းမော်ခန်းအနိုင်ရရှိတဲ့အကြောင်းနောက်သူ့လွှတ်တော်နှစ်ကတော့ဦးအောင်သူနဲ့ပြည်နယ်လွှတ်တော်တစ်ကဒေါက်တာလင်းထွတ်အန်နေရီကအနိုင်ရရှိသွားပါတယ်ခင်ဗျ။ဟိုနောက်ကြပြီးရောက်လာတဲ့ဂျူတင်မဲတွေကိုဆက်သွင်းရေးတက်ပါတယ်ဆိုရအချက်တစ်ချက်ကနောက်ဟိုဂျူတင်မဲဟိုပြီးတဲ့ရေတွက်စုပေါင်း11,800ကျော်ဖြစ်နေတဲ့ဥစ္စာလေးတွေနောက်ဟိုဒီပြည်ခိုင်ပြူပါတီကိုပဲဂျူတင်မဲတွေကမဲပြီးတဲ့ဥစ္စာများနေတယ်ဆိုရကွန်ပလိန်တွေဖြစ်ပါတယ်ဒီဘက်မှာကျွန်တော်တို့ဟိုနံပါတ်1အချက်ကတော့ဟိုနောက်ကြပြီးရောက်လာတဲ့ဂျူတင်မဲတွေထက်သွင်းယူတဲ့ဆိုတဲ့အချက်ကမှားယွင်းတယ်ဆိုတဲ့အကြောင်းလေးပထမပြောချင်ပါတယ်ကျွန်တော်၄နိုင်ထိုးပြီးတော့၄နိုင်မထိုးခင်အချိန်ကြီးကဒီဂျူတင်မဲဘုံတွေကိုကျွန်တော်တို့ဆက်ဆံရဟိုဂျူတင်မဲရေမဲအခန်းထဲကိုဟိုထည့်ပါလဲသူ့ရဲ့နေစင်းနဲ့အတိုင်းနောက်တစ်ချက်ကဟိုဒီမှာကျွန်တော်တို့ပါတီကိုယ်စားလောင်းနေနောက်ကျွန်တော်တို့မီဒီယာတွေ observer တွေနဲ့ဟိုလေးလာနေတဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးတော့မှဒီအများရဲ့ရှေ့မှာဂျူတင်မဲရေတွက်ခြင်းကို၄နိုင်မှာစတင်ရေတွက်ခဲ့ပါတယ်ခင်ဗျာ
ဒီရလက်ဟာရွေးကောက်ပွဲစီမင်းစည်းကမ်းကိုချိုးဖောက်နေတယ်လို့မြင်ကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ်
။ဒီဒေါက်တာဆမန်းကအနေရပြောရဆိုရင်တော့နောက်မှရောက်လာပြီးစီမင်းကမ်းနဲ့မညီတဲ့ရောက်လာတဲ့အပူမဲစင်းတွေကြောင့်ဆက်ဘခန်းနေတော့ယူဆရတယ်။အဲ့ဒီအပူမဲစင်းကပတ်သက်လို့ကျွန်တော်ရှိကအနေရတောင်ရှိတဲ့လူတွေကန့်ကွက်တယ်လို့ပြောတယ်။ကန့်ကွက်တော့လည်းပဲအဲ့ဒါကော်မရှင်ကနေပြီးတော့ကန့်ကွက်ထားဖို့ကျမခမ်းမင်းဆက်ပြီးရည်တွေ့တယ်အဲဒီကမလို့ဒေါက်တာဆမောက်ကနိုင်သွားတယ်လို့ယူဆတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရန်ကုန်အပါအဝင်ပြည်내တိုင်းအချို့ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်50ကျော်နဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်50ကျော်စုစုပေါင်း100ကျော်ကိုမနေ့ကကြေညာခဲ့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရာပေါင်း90ကျော်မှာအနိုင်ရထားပါတယ်ရှင်